ထေကုံမြို့နယ်အရှိချမ်းဘက်မှာမေလ12ရက်နေ့နောက်ပိုင်းကနေစတင်ပြီးအခုတည်းထိရက်ဆက်တိုက်ပွဲတွေဖြစ်ပွားနေတာပါ။မေလ19ရက်နေ့မနက်ပိုင်း9နာရီကျော်လောက်ကစီမီလော့ကျွာနားမှာလက်နက်ကြီးလက်နက်ငယ်တိုက်ခတ်တံတွေဆက်ကြားနေရတယ်လို့စီမီလော့ရွာကန်သူက VOA ကိုပြောပါတယ်။တိ
ုက်ပွဲကြောင့်စတယ်ဒီပက်တဲ့ကြီးကဆင်းရလက်နက်ငယ်ရွာ9နာရီ15မိနစ်လောက်တိုက်ပွဲစတာ။ဆယ်မှာ15မိနစ်လောက်တိုက်ပွဲကြောက်ရတာလက်နက်ကြီးလက်နက်ငယ်ရောတိုက်ခတ်နေရတာ။ဒီတော့ရမှာလေကျိုးကြီးကမှမူတော့ရှိတယ်ရှိပါတယ်ဒါမျိုးနဲ့ဆိုတော့မူမူတက်ပေါ်နဲ့မလာမကမ်းပါပဲနေရတယ်ကျိုးကြီးမှုရှိတာပေါ့ဆက်တော့ဒီဟိုဆိုသူကမခင်ရင်ဒီနောက်တော့ဟိုကစက္ကန့်ကျော်ဒီနောက်ပြီးရတယ်တို့ဒီကင်းလို့သိချရမယ်ဟိုနေရာတော့ရှိကြမ်းပါလေ
လက်နဲ့ကြီးတွေနဲ့ကြီးရတဲ့အထိမှန်နာမျိုးရှိတာကြောင့်အသက်ကြီးသူတွေကလေးတငယ်တွေမတန်ဆွမ်းသူတွေနဲ့ကိုဝင်ဆောင်မိခွန်တွေကိုလုံခြုံစိတ်ချရတဲ့နေရာတွေစီပြောင်းရွှေ့ထားရတယ်လို့ပြောပါတယ်ထေကုံမြို့နယ်တဲ့စစ်ကောင်စီတပ်တွေအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်တွာလာလှုပ်ရှားနေကြကြောင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်နဲ့တိုက်ပွဲဖြစ်တာလို့ထေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနဲ့ပြောရေးဆိုခွင့်ရှိသူတို့က VOA ကိုပြောပါတယ
်။ဒီမိတော့ရွာဘက်မှာစစ်ကြောင်းတွေကထိုးနေရတော့ကြာပြီ။ကျွန်တော်တို့မြောက်ဘက်ကနေပြီးတော့ပေါင်းနှန်းခဲလို့တိုးတော့ကဒီကောင်ထိုးတယ်။လင်းလင်းလေးတာပေါင်းဘက်ကဒီကောင်ထိုးတယ်။အဲလင်းလင်းလေးတာပေါင်းဖိတ်ကစီးပြီးလဲမှာဖြစ်နေတာ
။ထိုးတာကအရင်ကြီးပါတိုက်ပွဲဖြစ်တယ်။ဆက်ပြီးတော့တိုက်ပွဲ
စစ်တပ်ကနေမြရှင်းလင်းရေးဆိုတဲ့စစ်ရေးလှုပ်ရှားမှုကြောင့်စောင်းနှန်းခဲကျွော၊လွယ်ပေါ်ကျွော၊စီမီလော့ကျွော၄ဘက်နေစဉ်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတဖြည်းဖြည်းနဲ့တိုက်ပွဲ area တွေကျလာတာလို့ဒေသခံတွေကပြောပါရယ်။ဒီတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်လို့အရက်သားပြည်သူတေဆုံးထိခိုက်မှုတွေရှိနေပါရယ်။တိုက်ပွဲညင်နေတဲ့အချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဥတီယာမရှိပဲမကြမကြပစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရိမ်နေကြတယ်လို့လွယ်ပေါ်ရွာကန်သူကပြောပါတယ
်။ကြီးနေတာတော့တော်တော်ကြေပြန့်သွားတယ်လို့ပြောလို့ရတယ်ဗျနော်။ရန်တမ်းတော့ဗျနော်တိုက်ပွဲဖြစ်ချင်းနေဖြစ်ချင်းနေသူတို့ထင်နေရတယ်သူတို့ဒီအိမ်မတွေလောက်ပြီးတော့အရန်ဆောက်ပြည်တဲ့တကူကြီးကတော့တအားဆိုးသွားတော့မလို့မဆိုင်တဲ့မတိနမ်းနေတဲ့လူသူတွေအတွက်လည်းအများကြီးအန္တရာယ်ရှိဗျနော်။သူတို့ဖြစ်လူဦးတွေနဲ့ကလေးတွေဗျနော်ကြောက်စိတ်တွေအများရန်ရှိနေရတယ်ဗျနော်။ဒါဖြစ်စေချင်းလာမလဲလက်နေကြီးထွက်သွားရင်ဗာတိမလဲငါတို့အိမ်မတိမလားငါတို့တိမလားဆိုတဲ့ပုံစံမျိုးနဲ့သူရင်စေတော့အများကြီးပူပင်တော့ကရှိပါရှင်။
တိုက်ပွဲကြောင့်ဖေကုံမျိုးနဲ့အရှိချမ်းကဒေသခံတပေါင်းကျော်ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ဆောင်ပြည်သူတွေအတွက်ချင်းနှောင်းအဝတ်အစားတွေနဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လွယ်ပေါ်ရွာကန်သူကပြောပါတယ်။
ဒီမှာရှိတဲ့လူထုတွေကတတ်နိုင်ဆုံးဟိုလူတဲ့နေရာတွေရှောက်သွားကြတော့ဗောနော်အခုသူတို့ပြမိုးလည်းနေနေကြလာဆိုတော့သူဒီရှင်ကတစ်ဖက်ဗောနော်ချင်းတောင်တွေနောက်ပြီးတော့သူရဲ့ဟိုအမှုစားအပူတွေနောက်ပြီးတော့အဲ့ဒီသူတို့ဆန်လေးဆန်စီစားတွေဗောနော်သေးသေးဝါးတွေဗောအမျိုးတွေလူအကျယ်တွေနေရာတိုင်းတော့ရှိမယ
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရတဲ့နောက်ပိုင်းနိုင်ငံအဝမ်းမှာစစ်ကောင်စီကိုခုခံတုံ့လန့်မှုတွေရှိလာရမှာရှမ်းပြည်နယ်တောင်ပိုင်းဖဲခုံအပါဝင်ကယားပြည်နယ်နဲ့စကိုင်းတိုင်းဟာအပြင်းထန်ဆုံးဖြစ်နေပါတယ်။ဒါကြောင့်လဲစစ်ကောင်စီတပ်တွေကဖဲခုံမြို့နယ်အတွင်းမှာလူဝင်အားလက်နက်အင်အားတွေနဲ့နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်လာတဲ့နောက်ပိုင်းဒေသတွင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပူးပြီးထိတိုက်မှုတွေရှိနေပါတယ်ခင်ဗျာ။